တရုတ်နိုင်ငံမှာတလားကျော်အတွင်းမှာကိုဗစ်-19ကပ်ရောဂါနဲ့ဆက်ဆက်သေဆုံးသူ6000နီးပါးရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်အစိုးရရဲ့တင်းကျပ်တဲ့ကိုဗစ်စီးကံတွေကို2020ဒီဇင်ဘာလမှာဖယ်ရှားလိုက်ခဲ့တဲ့ပြီးကလေးကကိုဗစ်-19 သေဆုံးမှုနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေပထမဆုံးထုတ်ပြန်လာတဲ့ဖြစ်ပါတယ်။ဒီဇင်ဘာ10ရက်နေ့ကနေပြီးတော့ဇန်နဝါရီလ12ရက်နေ့အထိသေဆုံးသူဟာ9,986ယောက်ရှိတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မတီစေဘက်ဆိုင်ရာဌာနညွှန်ကြားရေးမှူးဂျောင်ဟာဝေးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သူတို့ထုတ်ပြန်တဲ့သေဆုံးစည်းရင်းကဆေးရုံဆေးကန်းတွေမှာသေဆုံးခဲ့ကြသူတွေရဲ့စ အသက်မရှူနိုင်ပဲတည်ဆုံးခဲ့သူတွေဖြစ်ပြီးတော့9500နီးပါးကရောဂါအခံရှိသူတွေဖြစ်တယ်လို့ညွှန်ကြားရမှုရာဝေးကပြောပါတယ်နိုင်ငံတော်မှာဒီကိုဗစ်ကြောင့်ဆေးရုံတဲ့ကုသမှုခံယူသူဒီဇင်ဘာလကုန်ပိုင်းမှာအထောက်အထိတ်ကိုရောက်ခဲ့ပေမဲ့အခုတော့ပြန်ချသွားပြီလို့လည်းသူကပြောပါတယ်။ဇန်နဝါရီလတတိယပတ်ကုန်ပိုင်းကစပြီးတော့တရုတ်နှစ်တစ်ကူပွဲတော်တွေစတင်တော့မှဖြစ်တာကြောင့်တန်ပေါင်းများစွာခီးသွားလာကြတဲ့အခါမှာနောက်ထပ်ကိုဗစ်ကူးစက်မှုတွေဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်။ပြည်အစိုးရကတင်းကျပ်တဲ့ကိုဗစ်ကန့်သတ်ချက်တွေဖယ်ရှားခဲ့ပြီးတဲ့နောက်တရုတ်လူမျိုးတွေနိုင်ငံသားခီးတွေထွက်နေကြတယ်လို့နိုင်ငံသားခီးသွားတွေလည်းတရုတ်နိုင်ငံကိုသွားလာနေကြပါတယ်ရှင်။